ဒီနှစ်2023ခုနှစ်ဇူလိုင်လမှာမန္တလေးကလူလူကြီးပွားရေးစာအုပ်တိုက်85နှစ်တက်တန်းပြည့်ပါတယ်။ကြီးပွားရေးစာအုပ်တိုက်ကိုရန်ကုန်မြို့38လမ်းအမှတ်223မြင်းကြီးတက်မှာစတင်တည်ထောင်ခဲ့ပါတဲ့။အဲ့ဒီအချိန်ကြီးပွားရေးကိုလှလို့အမည်တွင်တဲ့နောင်လူလူဦးလှတို့စတင်တည်ထောင်ခဲ့ကြတာပါ။ကြီးပွားရေးစာအုပ်တိုက်ကိုစတင်တည်ထောင်တာက1938ဇူလိုင်ကြီးပွားရေးစာအုပ်တိုက်မထူထောင်ပြီး1934ခုနှစ်လောက်ကတည်းကကြီးပွားရေးမဂ္ဂဇင်းကိုအယ်ဒီတာကိုလှကထုတ်ဝေနေပါပြီ။အဲ့ဒီခေတ်အဲ့ဒီအခါကထုတ်ဝေတဲ့ကြီးပွားရေးမဂ္ဂဇင်းဟာလူငယ်များကျမ်းမာတန်ဆွမ်းပြီးပညာရေးတက်အမြင်တွေကျဲကတိုင်းပြည်လွတ်လပ်ရေးကြီးပွားရေးလမ်းကြောင်းကိုစိတ်အားထက်သန်စွာကြံဆောင်ရစေဖို့ရည်ရွယ်ခဲ့တာပါပဲ။ဒါကြောင့်လဲကြီးပွားရေးမဂ္ဂဇင်းကအဲ့ဒီခေတ်အဲ့ဒီအချိန်တခြားမဂ္ဂဇင်းစာဆောင်များမှာပါလိရှိတဲ့မိန်ကလေးလှလှနဲ့မျက်နှာဖုံးမျိုးမဟုတ်ပဲကျိုးနေတဲ့ ठी ပေါက်နေတဲ့စီရှိမှာမမရက်နေတဲ့လူငယ်ပုံမျိုးကြွက်သားအပြိုင်အပြိုင်နဲ့ပောက်စင်ကိုတအားလွှဲပေါက်နေတဲ့လူငယ်ပုံမျိုးစူးဆောက်ကိုင်းပြီးတစုံတစ်ခုဖန်တီးနေတဲ့လူငယ်ပုံမျိုးမြမပြင်းမြေပုံပေါ်ကအပင်ကိုရေလောင်းနေကြတဲ့ယောက်ျားပြူမိမပြူပုံမျိုးတွေနဲ့ထုတ်ဝေခဲ့ပါတဲ့မဂ္ဂဇင်းအတွင်းမှာလည်းလူငယ်တွေစုပေါင်းလမ်းလျှောက်လေ့ကျင့်ကြတဲ့တပ်ပုံသတင်းလိုကလကတ္တမှာကျင်းပတဲ့ကိုကာယအလှပြိုင်ပွဲမှာဇော်ဝေကြီးဘိုးဆွဲသွားတဲ့သတင်းမျိုးပညာချုံးနဲ့ចောင်းသားတွေအထုပ်ပတိအချင်းမဟာဝိဇ္ဇာပွဲရာမောင်သိန်းဟန်အင်္ဂလန်သွားပြီးစာကြည့်တဲ့ပညာသင်ယူတဲ့အကြောင်းဝိဇ္ဇာဂုံတူးပွဲရာမောင်အဆန်းအင်္ဂလန်မှာ ICS အုပ်ချုပ်ရေးပညာသွားရောက်သင်ယူတဲ့အကြောင်းနေသူရင်ရဲ့မကြောက်တရားဆောင်းမတွေဥတင်ဆွေ BL BM ကမန္တလေးမှာလူမျိုးကြားတွေစီးပွားရေးလဝကြီးအုပ်ထားတဲ့အကြောင်းဝါခေမဥပတ်ထွားရှေ့နေကဒီစရိတ်ကောင်စီလူကြီးတွေလက်စားတဲ့အကြောင်းကလေးစားပေးအကြောင်းမော်ဘီဆရာသိန်းကြီးရဲ့ရှေးဟောင်းနှောင့်ပြစ်စားတန်းစတဲ့လူငယ်တွေတိုးတက်ရာတိုးတက်ကြောင်းကြီးပွားရာကြီးပွားကြောင်းဆောင်းမတွေပြဇက်တွေစားတန်းတွေထည့်သွင်းထားပါတဲ့အသက်23နှစ်အရွယ်မှာပဲကြီးပွားရေးမဂ္ဂဇင်းကိုလူငယ်များကြီးပွားရေးအသင်ခွင့်ပြုခြင်းနဲ့အယ်ဒီတာတာဝန်ယူကကြီးပွားရေးကိုလှကထုတ်ဝေသလိုတစ်ဖက်ကလည်းသူ့ရဲ့ပထမဆုံးလုံခြုံစာအုပ်ဖြစ်တဲ့ဆိုဗီယက်ရုရှားနဲ့ထိတ်ဆုံးသောဆိုတဲ့စာအုပ်နှစ်အုပ်ကိုလည်းရေးသားထုတ်ဝေခဲ့ပါတယ်။ကြီးပွားရေးစာအုပ်တိုင်လေးနဲ့ပထမဆုံးထုတ်ဝေတဲ့စာအုပ်ကတော့ကာတွန်းဥပတ်ချမ်းရဲ့ကိုပြူးနဲ့မပြုံရုပ်ပြကာတွန်းဖြစ်ပါတယ်။မဂ္ဂဇင်းရောစာအုပ်တိုင်ရောဗျံလူလောက်ကင်နေရာက1939ခုနှစ်နိုဝင်ဘာလမှာမန္တလေးသူတပိတ်မောက်ကျောင်းသူမတ်အမာနဲ့အကြောင်းပါပြီးမဂ္ဂဇင်းရောစာအုပ်တိုက်ပါမန္တလေးပြောင်းရွှေ့ကမန္တလေးအခြေဆက်အနေနဲ့ထိုးဝေပြန်ပါတယ်အဲမန္တလေးရောက်ပြီးမကြာခင်မှာပဲဒုတိယကမ္ဘာစစ်ဖြစ်လို့တမိသားစုလုံးမရိယာဘက်စစ်ပြေးကြပါတဲ့မရိယာနဲ့ကပိုင်းရွာမှာစစ်ခိုနေတော့ကြီးပွားရေးစာအုပ်တိုက်နေတဲ့လူလူဂျာနယ်ကိုစတင်ထိုးဝေနေပါပြီ1945ခုနှစ်ဇူလိုင်လကစပြီးထိုးဝေတာပါ15ရက်တကြိမ်ထုတ်ဂျာနယ်ဟာစစ်ကြီးအတွင်မှုစက်ကူပြူမရှိလို့မိကျစ်ပုံကွန်ပြာများနဲ့ထိုးဝေကြပါတယ်စစ်ပြေးနေရင်ပဲလူလူဂျာနယ်အပြင်သာဥယောက်ျားလေးအတွက်စူရုပန်ယောက်ျားဆိုတဲ့စာအုပ်အပါဝင်စာအုပ်နှုတ်လည်းထုတ်ဝေခဲ့ပါတယ်1959ခုဇန်နဝါရီလမှာလူလူဂျာနယ်ရပ်ပြီးတဲ့နောက်1946ခု AB 19ရဲ့နေမှာလူလူသတင်းစာကိုစတင်ထုတ်ဝေပါတယ်လူလူသတင်းစာရဲ့အယ်ဒီတာချုပ်ကြီးများအဖြစ်ဆရာကြီးရွှေဦးတောင်းလူလူဦးလှလူလူဒေါ်အမာတို့ဆောင်ရွက်ခဲ့ကြတယ်လူလူသတင်းစာကဆရာကြီးသခင်ကိုရောမိုင်းရဲ့စာပေကုန်ဒရက်တွေဖြစ်တဲ့အလုံသမားလေသမားအရေးအမျိုးသားရေးစာပေရင်ကြီးမှုနဲ့ငြိမ်းချမ်းရေးတွေကိုဆက်လက်တည်ဆောင်ခဲ့ပါတယ်။မြမသတင်းစာတပိုင်းမှာတိတ်ခါရှိသောသတင်းစာအဖြစ်မန်တိုင်စိုက်ထူနိုင်ခဲ့ပါတယ်။ဒါကြောင့်လည်းအဆက်ဆက်အစိုးရများရဲ့မျက်စိစပမွေးစုခံရကပြိနှိပ်မှုတွေလည်းဇက်တိုက်ခံခဲ့ရပါတယ်။1949ခုနှစ်မှာအစိုးရကသတင်းစာတိုက်ကိုမိုင်းခွဲဖျက်ဆီးခဲ့တယ်။ဆရာကြီးရွှေဦးတောင်းလူလူဦးလှတို့ကိုလည်းအကြိမ်ကြိမ်ဖမ်းဆီးထောင်ချခဲ့ပါတယ်။လူလူအယ်ဒီတာတွေလူလူနဲ့ပတ်သက်သူတွေကိုလည်းမျက်မုံချိုးကအပြစ်မရှိအပြစ်ရှာဖမ်းဆီးခဲ့တယ်။သတင်းစာကိုလည်း1969ခုဇူလိုင်လ9ရက်နေ့မှာဆက်လက်ထုတ်ဝေနိုင်ခြင်းမရှိအောင်လုပ်ငန်းလိုင်စင်ချထားမှုရပ်ဆိုင်ခဲ့ပါတယ်။သတင်းစာမရှိတော့တဲ့နောက်မှာပင်ရန်ညိုးရန်စမပြေသေးလို့လူလူတော်မာကိုဖမ်းဆီးထောင်ချကသားဖြစ်တဲ့ဇာယဆရာညီဘူးလေးကိုလည်းထိန်းသိမ်းထားတာတွေရှိခဲ့ပါတယ်။လူလူကြီးဝါရေးစာအုပ်တိုက်ဟာမင်းတန်လဲအချင်းချင်းတင့်ခဲ့တယ်လို့သမဝဘေးဒဏ်အဖြစ်1984ခုနှစ်မတ်လမန္တလေးဦးကြာကြီးဝင်းမိဘေးမှာပုံနှိပ်တိုက်အလုယုံနဲ့ဂူတော်တွေဘာမှပြန်မရလောက်အောင်မိဘေးတင့်ခဲ့ပါတယ် စက်တလုံးမှမရှိတော့တဲ့အခြေအနေတားဖြစ်သူထောင်တန်းကျနေတဲ့အခြေအနေကနေမိခင်မုတ်ဆိုးမကြီးနဲ့အိမ်မှာကြံရစ်တဲ့သမီးများကဦးစီးပြီးလုပ်ငန်းပြန်လဲလဲပတ်ကြရပါတယ်။ဒူရူကြီးဝိုင်းစာအုပ်တိုက်ရဲ့ဒီကနေ့အထိ85နှစ်သက်တမ်းမှာစာအုပ်ရေး300ကျော်ထုတ်ဝေပြီးပါပြီ။ဒါဟာ85နှစ်အတွင်းတကယ်အကျိုးရှိတဲ့စာအုပ်တွေကိုပဲတသက်မှတ်မှတ်စီစီစစ်စစ်ရွေးချယ်ထုတ်ဝေတဲ့သဘောပါပဲ။စာအုပ်စင်မထားဝရတင်ထားရမယ့်စာအုပ်တွေပါပဲ။ဒီနှစ်ဇူလိုင်လမှာပြည့်ခဲ့တဲ့လူလူချီးပွားရေးစာအုပ်တိုက်85နှစ်အထိမ့်မှအဖြစ်စာအုပ်ပြဝဲကိုဩဂုတ်လ14ရက်နဲ့15ရက်တွေမှာကျင်းပခဲ့ပါတယ်။နေရာကတော့လူလူချီးပွားရေးစာအုပ်တိုက်ရဲ့လက်ရှိပင်မနေရာဖြစ်တဲ့မန္တလေးလက်ဆယ်ခံရဘူကျောက်အောင်ဆန်းလမ်း84လမ်းနဲ့33လမ်းတောင်လူလူတိုက်မှာပါ။မန္တလေးမှာအခုချိန်ထိဦးမကွဲတိုက်မဲ့ပြဆက်တဲ့တီးတန့်တိုးတက်နေစဉ်အသင်းကြီးတွေလုပ်ငန်းကြီးတွေရှိပါတယ်။မလွန်စေးဆန်းလူအသင်းကြီးကတက်တန့်118နှစ်ပရိယတ်တိသာသနာဟိတအသင်းကြီးကတက်တန့်115နှစ်ဗုဒ္ဓဘောဇနီယဥတ္တဟအသင်းက290မြို့မှဒုတိယအသင်းက88နှစ်ပွဲစားကုန်တဲ့ဆက်ပိုင်များမဟာကထိန်တော်အသင်းက83နှစ်စသဖြင့်အပါဝင်အခြားတက်တော်ရှိအသင်းကြီးတွေလုပ်ငန်းကြီးတွေရှိပါသေးတယ်။အခုလူလူကြီးဝါးရေးစာအုပ်တိုက်85နှစ်ပြည့်သွားပါပြီ။နောက်နှစ်ပေါင်းများစွာသားစဉ်မြေးဆက်တိုင်းနိုင်ငံနဲ့လူမျိုးအကျိုးဆောင်ရွက်အောင်မှသိကြပါရစေ။အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်တော်ဆုငတ်ပါ။